ယောဟန်အခိုင်ငါအခန်းငယ်25ကနေ29အထိကိုလေ့လာကြပါစို့ယောဟန်အခိုင်ငါအခန်းငယ်25ကနေ29ကြားမှာသခင်ယေရှုဖခင်ကအခုလိုမိန့်တော်မူပါတယ်ငါအမှန်အကန့်ဆိုသည်ကသေလွန်သောသူတို့သည်ဖခင်သခင်သားတော်၏စကားတန်ကိုကြား၍ကြားသောအဖြစ်အသက်ရှင်ရမည့်အချိန်ကာလသည်လာ၍ယခုပင်ရောက်လျက်ရှိ၏အကြောင်းမူကားခမဲတော်သည်ကို၌အသက်ရှိတော်မူသည်နည်းတူသားတော်သည်မိမိ၌အသက်ရှိရသောအခွင့်ကိုပေးတော်မူ၏သားတော်သည်လူသားဖြစ်သောကြောင့်တရားစီရင်ခြင်းအခွင့်ကိုလည်းအပ်ပေးတော်မူ၏ဤအမှုအရာ၌အံ့ဩခြင်းမရှိကြနှင့်သင်ချိုင်းများမှရှိသောသူအပေါင်းတို့သည်သားတော်၏စကားတန်ကိုကြား၍ထွက်ရမည့်အချိန်ကာလရောက်လတ္တံကောင်းသောအကျင့်ကိုကျင့်သောသူတို့သည်အသက်ရှင်ရာထမြောက်ခြင်းသို့၎င်းဆိုးရောက်သောအကျင့်ကိုကျင့်သောသူတို့သည်အပြစ်စီရင်ရာထမြောက်ခြင်းတို့၎င်းထွက်ရကြလတ္တံဒီလောကမှာအသက်ရှင်ခဲ့ကြသောသူနဲ့အသက်ရှင်မဲ့သူလောကီလူသားအားလုံးဟာသေခြင်းကနေထမြောက်ကြမှာဖြစ်တယ်ထမြောက်ခြင်းနှမျိုးရှိမှာဖြစ်တယ်အဲ့ဓာတွေကတော့ဝိညာဉ်ပိုင်းဆိုင်ရာထမြောက်ခြင်းနဲ့ကိုယ်ခန္ဓာနဲ့ထမြောက်ခြင်းဖြစ်ပါတယ်ကိုယ်ခန္ဓာနဲ့ထမြောက်ခြင်းမှာထမြောက်ခြင်းနှမျိုးရှိပါတယ်အဲ့ဓာတွေကတော့ယုံကြည်သူတို့ရဲ့ထမြောက်ခြင်းနဲ့မယုံကြည်သူတို့ရဲ့ထမြောက်ခြင်းဖြစ်ပါတယ်။ယုံကြည်သူတို့ရဲ့ထမြောက်ခြင်းမှာယုံကြည်သူအားလုံးဟာယေရှုခရစ်တော်ကဲ့သို့သောဝိညာဏကိုနဲ့ထမြောက်ကြမှာဖြစ်ပြီးတာဝရအသက်ကိုအမွေခံကြမှာဖြစ်တယ်။မယုံကြည်သူတို့ရဲ့ထမြောက်ခြင်းကတော့အပြစ်ဒဏ်စီရင်ခံရခြင်းနဲ့ဆိုင်သောထမြောက်ခြင်းဖြစ်တယ်။လူသားအားလုံးကိုသေခြင်းကနေထမြောက်စေမဲ့သူနဲ့တရားစီရင်မဲ့သူဟာမိမိပြင်ဖြစ်ကြောင်းယေရှုဖခင်ကအတိအလင်းမိန့်တော်မူပါတယ်။အခန်းငယ်25မှာယေရှုပြောပြတော်မူသောထမြောက်ခြင်းကိုကြည့်ကြပါစို့။အခန်းငယ်25မှာယေရှုဖခင်ကငါအမှန်အကန့်ဆိုသည်ကသေလွန်သောသူတို့သည်ဖခင်သခင်သားတော်၏စကားတန်ကိုကြား၍ကြားသောအဖြစ်အသက်ရှင်ရမည့်အချိန်ကာလသည်လာ၍ယခုပင်ရောက်လျက်ရှိ၏လို့မိန့်တော်မူပါれအချိန်ကာလသည်လာ၍ယခုပင်ရောက်လျက်ရှိ၏လို့ယေရှုမိန့်တော်မူသောကြောင့်ယခုပင်ရောက်လျက်ရှိသောထမြောက်ခြင်းဟာအနာဂတ်မှာဖြစ်ပျက်မဲ့ကိုယ်ခန္ဓာနဲ့ထမြောက်ခြင်းမဟုတ်ဘူးဆိုတာကိုကျွန်တော်တို့သိနိုင်ပါれယခုပင်ရောက်လျက်ရှိ၏ဆိုတာယခုမျက်မှောက်ကာလဒါမှမဟုတ်ပစ္စုတ်ပံကာလမှာဖြစ်ပျက်တဲ့အရာကိုဆိုလိုခြင်းဖြစ်ပါတယ်။ပစ္စုတ်ပံကာလယခုပင်ရောက်လျက်ရှိတဲ့ထမြောက်ခြင်းဟာဝိညာဉ်ပိုင်းဆိုင်ရာထမြောက်ခြင်းဖြစ်ပါတယ်။အခန်းငယ်24မှာလဲဝိညာဉ်ပိုင်းဆိုင်ရာထမြောက်ခြင်းကိုယေရှုဖခင်ကအခုလိုပြောကြတော်မူပါတယ်။ငါအမှန်အကန့်ဆိုသည်ကငါစကားကိုနားထောင်၍ငါကိုစေလွတ်တော်မူသောသူကိုယုံကြည်သောသူသည်ထာဝရအသက်ကိုရသည်ဖြစ်၍အပြစ်စီရင်ခြင်းကိုမခံရသေခြင်းမှအသက်ရှင်ခြင်းသို့ကိုးမြောက်သောသူဖြစ်၏လို့မိန့်တော်မူပါれဝိညာဉ်ပိုင်းဆိုင်ရာထမြောက်ခြင်းဆိုတာကျွန်တော်တို့အပြစ်ကြောင့်ကျွန်တော်တို့ခံရမဲ့သေခြင်းတည်းဟူသောထာဝရငရဲမိအိုင်ကနေကယ်တင်ခြင်းကိုခံရပြီးယခုဘဝကလေးကထာဝရအသက်ရရှိခြင်းကိုဆိုလိုပါれထာဝရအသက်ဆိုတာနောင်ဘဝမှာအိုနာသေခြင်းမရှိတော့တဲ့ဘုရားသခင်ယုံကြည်သောကောင်းကင်နိုင်ငံမှာထာဝရကာလပတ်လုံးဘုန်းတော်ဝင်စားရသောအခွင့်ဖြစ်ပါတယ်။အဲ့ဒီတော့ဝိညာဉ်ပိုင်းဆိုင်ရာထမြောက်ခြင်းဆိုတာနောင်ဘဝမှာကျွန်တော်တို့အမွေခံရမယ့်ထာဝရအသက်ကိုယခုဘဝကလေးကရရှိပိုင်ဆိုင်ခြင်းဖြစ်ပါတယ်။ဝိညာဉ်ပိုင်းဆိုင်ရာမှာထမြောက်ခြင်းကိုလိုအပ်သောသူဟာဘယ်သူတွေလဲ။ဝိညာဉ်ပိုင်းဆိုင်ရာမှာသေလျက်ရှိနေသောသူအားလုံးဝိညာဉ်သေခြင်းကနေထမြောက်ဖို့လိုအပ်ပါတယ်။ဝိညာဉ်ပိုင်းဆိုင်ရာမှာသေလျက်ရှိနေသောသူတို့ဟာဘယ်သူတွေလဲ။လူသားတိုင်းဟာမွေးကလေးကဝိညာဉ်ပိုင်းဆိုင်ရာမှာသေလျက်ရှိနေသောသူတွေဖြစ်ကြောင်းတထဲသားပဲဖြစ်ဖြစ်စင်းရဲသားပဲဖြစ်ဖြစ်ပညာတတ်တဲ့သူပဲဖြစ်ဖြစ်ပညာမတတ်တဲ့သူပဲဖြစ်ဖြစ်လူသားတိုင်းဟာမွေးကလေးကဝိညာဉ်ပိုင်းဆိုင်ရာမှာသေလျက်ရှိနေသောသူတွေဖြစ်ကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်။အဲ့ဒါလို့ဖြစ်ရခြင်းအကြောင်းရင်းမှာအပြစ်တရားသည်တယောက်သောသူအာဒံအဖြစ်ဤလောကသို့ဝင်၍အပြစ်တရားအဖြစ်သေခြင်းတရားဝင်သည်နှင့်အညီလူအပေါင်းတို့သည်အပြစ်ရှိသောကြောင့်သေခြင်းသို့ရောက်ရကြ၏လို့ ယောမအခိုင်ငါအငယ်၁၂မှာအတိအလင်းဖော်ပြထားပါတယ်ဆာလံ51အငယ်ငါမှာလည်းအခုလိုဖော်ပြထားပါတယ်အကျွန်ုပ်သည်မွေးစားကပင်အပြစ်ပါလျက်ရှိပါ၏အမိဝန်းထဲမှာပရိတ်တရီယူစဉ်ပင်အပြစ်ဆွဲပါ၏လို့တွေ့ရပါတယ်မွေးကလေးကအပြစ်ပါလျက်ရှိနေကြတဲ့လူသားတိုင်းဟာအပြစ်ဒုစရိုက်ဒု၌ကျင်လည်ကြပြီဒုစရိုက်အပြစ်၌သေလျက်ရှိနေသောသူတွေဖြစ်ကြောင်းအဖက်အခိုင်နှင့်အငယ်နှင့်မှာပြောထားပါတယ်လူသားတိုင်းဟာဝိညာဉ်ပိုင်းဆိုင်ရာမှာသေလျက်ရှိနေသောသူတွေဖြစ်ကြောင်းမဿဲအခိုင်၈အငယ်22မှာလဲယေရှုဖခင်ကအခုလိုမိန့်တော်မူပါတယ်လူသေးတို့သည်မိမိလူသေးတို့ကိုတကြိုပါလေစေဟုမိန့်တော်မူ၏လူသားတိုင်းဟာဝိညာဉ်ပိုင်းဆိုင်ရာမှာမွေးကလေးကသေလျက်ရှိနေသောသူဝိညာဉ်သေးခြင်းကနေထမြောက်ဖို့လိုအပ်သောသူတွေဖြစ်ကြပါတယ်။ဝိညာဉ်ပိုင်းဆိုင်ရာမှာသေလျက်ရှိနေသောသူကမိမိကိုယ်ကိုအသက်ရှင်အောင်မလုပ်နိုင်ဘူး။သေနေတဲ့သူအချင်းချင်းလဲအသက်ပေးလို့မရဘူး။ဘာသာရေးနဲ့လူမှုရေးလောက်ဆောင်ချက်တွေကဝိညာဉ်သေးခြင်းကနေလူတို့ကိုမထမြောက်စေနိုင်ဘူး။ဝိညာဉ်သေးခြင်းကနေလူတို့ကိုထမြောက်စေနိုင်သောသူမှာယေရှုတပါးတည်းသာဖြစ်တော်မူပါれယေရှုရဲ့အမှုတော်မြတ်လုပ်ငန်းမှာဝိညာဉ်ပိုင်းဆိုင်ရာမှာသေလျက်ရှိနေသောသူတို့ကိုအသက်ရှင်စေတော်မူခြင်းဖြစ်ပါれအခန်းငယ်24မှာယေရှုကမိမိဟာဝိညာဉ်ပိုင်းဆိုင်ရာမှာသေလျက်ရှိနေသောသူတို့ကိုအသက်ရှင်စေတော်မူသောသူဖြစ်ကြောင်းအခုလိုအတိအလင်းမိန့်တော်မူပါれငါအမှန်အကန့်ဆိုသည်ကငါစကားကိုနားထောင်၍ငါကိုစေလွတ်တော်မူသောသူကိုယုံကြည်သောသူသည်ထာဝရအသက်ကိုရသည်ဖြစ်၍အပြစ်စီရင်ခြင်းကိုမခံရ။သေခြင်းမှအသက်ရှင်ခြင်းသို့ကူးမြောက်သောသူဖြစ်၏။ယောဟန်အခန်း3အခန်းငယ်15မှာလဲယေရှုဖခင်ကမိမိဟာဝိညာဉ်ပိုင်းဆိုင်ရာမှာသေနေသောသူတို့ကိုအသက်ရှင်စေတော်မူသောသူဖြစ်ကြောင်းအခုလိုမိန့်တော်မူပါれ။အကြောင်းမူကားထိုသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရမည်အကြောင်းတည်းနောက်အခန်းငယ်16မှာဖခင်သခင်ဤသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရစေခြင်းဟာဖခင်သခင်သည်မိမိ၌တပါးရီသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏ယောဟန်အခန်းလေးအခန်းငယ်14မှာယေရှုဖခင်ကရှမာရိအမျိုးသမီးကိုအခုလိုမိန့်တော်မူပါသည်ငါပေးသောရေကိုတောက်သောသူမူကားရေငတ်ခြင်းနှင့်အစင်မပြတ်ကင်းလွတ်လိမ့်မည်။ငါပေးသောရေသည်ထိုသူ၌ထာဝရအသက်ရှင်ခြင်းအလိုငှာထွက်သောဆိုင်းရေဖြစ်လိမ့်မည်ဟုမိန့်တော်မူ၏။ယောဟန်အခိုင်ငါအခန်းငယ်39နှင့်40မှာလည်းယေရှုဖခင်ကအခုလိုမိန့်တော်မူပါသည်။ကျမ်းစာအားဖြင့်ထာဝရအသက်ကိုရမည်ဟုစိတ်ထင်နှင့်သင်တို့သည်ကျမ်းစာကိုစိတ်စိတ်ကြည့်ရှုကြ၏။ထိုကျမ်းစာပင်ငါ၏သက်တည်ဖြစ်၏။သင်တို့သည်အသက်ကိုရအောင်ငါထံသို့လာခြင်းငါအလိုမရှိကြ။အခိုင်၆အခန်းငယ်29မှာလဲအခုလိုယေရှုမိန့်တော်မူပါတယ်။ပျက်စီးတတ်သောအစာကိုရခြင်းငါမကြိုးစားကြနဲ့။လူသားသည်ယေရှုကမိမိကိုရည်ညွှန်းတော်မူခြင်းဖြစ်ပါတယ်။သင်တို့အားပေး၍ထာဝရအသက်နှင့်အမျှတည်တတ်သောအစာကိုရခြင်းငါကြိုးစားကြလော့။အခန်းငယ်33ဖယားသခင်ဤမုံမူကားကောင်းကင်မှဆင်းသက်၍လောကီလူသားတို့အားအသက်ကိုပေးသောမုံပေသည်အခန်းငယ်35ယေရှုကလည်းငါသည်အသက်မုံဖြစ်၏ငါထံသို့လာသောသူသည်နောက်တဖန်အစာအမှုမခံရငါကိုယုံကြည်သောသူသည်နောက်တဖန်ရေငတ်မခံရနောက်အခန်းငယ်58မှာငါအမှန်အကန့်ဆိုသည်ကားငါကိုယုံကြည်သောသူသည်ထာဝရအသက်ကိုရ၏နောက်အခိုင်း30အငယ်30မှာတခိုးသည်ခိုးခြင်းတက်ခြင်းပြက်စီးခြင်းငါသာလာတတ်၏ငါမူကားတိုးတို့သည်အသက်လွတ်ယုံမြတ်မကအထူးသဖြင့်အသက်နှင့်ပြည့်စုံစေခြင်းငါလာတည်းအခန်းငယ်29 28ထိုတိုးတို့ကိုငါတည်၏ထာဝရအသက်ကိုလည်းငါပေး၏ထိုတိုးတို့သည်ပြက်စီးခြင်းနှင့်အစင်မပြတ်ကင်းလွတ်ကြလိမ့်မည်အဘယ်သူမျှထိုတိုးတို့ကိုငါလက်မှမနှုတ်မယူရာနောက်အခိုင်း7အငယ်25နဲ့26မှာယေရှုကလည်းငါသည်ထမြောက်ခြင်းအကြောင်းအသက်ရှင်ခြင်းအကြောင်းဖြစ်၏ငါကိုယုံကြည်သောသူသည်သေလွန်တော်လဲရှင်လိမ့်မည် ငါကိုယုံကြည်၍အသက်ရှင်သောသူရှိသမျှတို့သည်လည်းသေခြင်းနှင့်အစင်မပြတ်ကင်းလွတ်ကြလိမ့်မည်လို့မိန့်တော်မူပါသည်ယေရှုရဲ့သာသနာတော်လုပ်ငန်းဟာသေသောသူတို့ကိုအသက်ပေးခြင်းဖြစ်ပါတယ်ဝိညာဉ်ပိုင်းဆိုင်ရာမှာမွေးကလေးကသေလျက်ရှိနေသောလောကီလူသားများကိုအသက်ရှင်စေတော်မူခြင်းဟာယေရှုခရစ်တော်ရဲ့သာသနာတော်အမှုတော်မြတ်လုပ်ငန်းဖြစ်ပါတယ်ဝိညာဉ်ပိုင်းဆိုင်ရာမှာသေခြင်းကနေလူတို့ကိုအသက်ရှင်စေနိုင်သောသူဟာယေရှုတပါးဒီတာဖြစ်တော်မူပါတယ်။ဘာကြောင့်လဲဆိုရင်အခန်းငယ်21နဲ့26အရာယေရှု၌အသက်ရှိသောကြောင့်ဖြစ်ပါတယ်။မိမိ၌မရှိသောအရာကိုအခြားသောသူတို့ကိုပေးလို့မရဘူး။ယေရှုဟာမိမိ၌အသက်ရှိတော်မူသောကြောင့်သေသောသူတို့ကိုအသက်ပေးတော်မူပါတယ်။ဝိညာဉ်ပိုင်းဆိုင်ရာမှာသေလျက်ရှိနေသောသူတို့ကယေရှုပေးတော်မူသောအသက်ကိုဘယ်လိုလက်ခံရရှိနိုင်သလဲ။ယေရှုရဲ့စကားတော်ကိုနားထောင်ခြင်းဖြင့်ရရှိနိုင်ကြောင်းအခန်းငယ်25မှာယေရှုဖခင်ကအခုလိုအတိအလင်းမိန့်တော်မူပါတယ်။ငါအမှန်အကန့်ဆိုသည်ကားသေလွန်သောသူတို့သည်ဖခင်သားတော်၏စကားတန်ကိုကြား၍ကြားသောအားဖြင့်အသက်ရှင်ရမည့်အချိန်ကာလသည်လာ၍ယခုပင်ရောက်လျက်ရှိ၏။ဖယားသခင်တားတော်ယေရှုရဲ့ဇကားတော်ကိုနားထောင်ခြင်းဆိုတာမိမိအကြောင်းယေရှုမိန့်တော်မူသောဇကားတော်ကိုကြားနာပြီးကြားနာသောယေရှုရဲ့ဇကားတော်ကိုစိတ်နှလုံးသားထဲမှာအကျွမ်းမဲ့ယုံကြည်လက်ခံခြင်းဖြစ်ပါတယ်ယေရှုကလောကီလူသားတိုင်းဟာဝိညာဉ်ပိုင်းဆိုင်ရာမှာသေလျက်ရှိနေသောသူတွေဖြစ်ကြောင်းသေသောသူတို့ကမိမိကိုယ်ကိုအသက်မရှင်စေနိုင်ကြောင်းသေးသောသူတို့ကိုမိမိတပါးရင်းသာအသက်ရှင်စေနိုင်တော်မူကြောင်းယေရှုဖခင်ကအတိအလင်းမိန့်တော်မူပါတယ်။စောစောကကျွန်တော်ဖတ်ပြခဲ့တဲ့ယောဟန်အခန်း3အခန်း4အခန်း5အခန်း6အခန်း30နဲ့17တဲကကြမ်းချက်တွေဟာဝိညာဉ်သေခြင်းကနေလူတို့ကိုထမြောက်စေနိုင်သောသူဟာမိမိတပါးရင်းသာဖြစ်တော်မူကြောင်းယေရှုမိန့်တော်မူသောစကားတော်ဖြစ်ပါတယ်။လေ့စားရပါသောဓမ္မမိတ်ဆွေအပြစ်ငရဲကနေကယ်တင်နိုင်သောဖခင်ကိုလိုက်ရှာနေပါသလားယေရှုဖခင်ကသူဟာဝိညာဉ်ပိုင်းဆိုင်ရာမှာမွေးကလေးကသေလျက်ရှိနေသောလောကီလူသားများကိုထာဝရငရဲမိအန်ကနေကယ်တင်တော်မူသောဖခင်ဖြစ်ကြောင်းမိန့်တော်မူပြီးသူ့ကိုယုံကြည်ဖို့လူတိုင်းကိုဖိတ်ခေါ်နေပါတယ်အခုမိတ်ဆွေကြားနာခဲ့ပြီးသောယေရှုရဲ့စကားတော်ကိုယုံကြည်ရင်သေခြင်းတည်းဟူသောအပြစ်ငရဲကနေယေရှုဖခင်ကကယ်တင်တော်မူမှာဖြစ်ပါတယ်ဆိုရက်ယေရှုဖခင်ရဲ့ကယ်တင်တော်မူခြင်းအကြောင်းကိုဝေငှလိုက်ရပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။